မန္တလေးတိုင်းမြင်းညာမြို့နယ်16မိုင်ကွာတဲ့မကြီးစုကျေးရွာကိုမေလ24ရက်နေ့မနေ့တနင်္လာနေ့ချိန်ကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီတွေကားသုံးစီးနဲ့လာပြီးတော့မီးရှို့သွားတယ်လူဒေသခံတွေကပြောပါတယ်။နေအိမ်59လုံးမီးလောင်ကျွမ်းခဲ့ပြီးတော့မီးလောင်ကျွမ်းတဲ့အချိန်မှာတော့ကျန်းမာရေးကြောင့်နေအိမ်ကနေပြီးတော့ထွက်မပြေးနိုင်ခဲ့တဲ့အသက်65နှစ်အရွယ်ဒေါ်အေးကျိုင်ဆိုသူမီးလောင်ကျွမ်းပြီးတော့သေဆုံးခဲ့တယ်လူဒေသခံတွေကပြောပါတယ်။မကြီးစုကျေးရွာမီးရှို့ခံပြီးတော့လူသေဆုံးမှုနဲ့ပတ်သက်လို့မကြီးစုကျေးရွာသားတူကအခုလို view ကိုပြောပြပါတယ်။
There would be fire that I leave in the barn. And if you're going to be home, you're going to be home. You're going to be home. You're going to be home. And then 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 you're going to be home.
မကြီးစုကြီးရွာမီရှုမခန်းပြီးမေလ23ရက်နေ့မနေ့ပိုင်းကတော့မကြီးစုကြီးရွာကစစ်တပ်နဲ့နေဆက်သူလို့ယူဆတဲ့နှစ်ဦးကိုအမိမသိလက်ထက်ကင်လူတစုကလာရောက်ပြီးတော့ခေါ်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဘယ်ဖွဲ့စည်းကလာရောက်ခေါ်လဲဆိုတာကတော့ကြီးရွာသားတွေကမသိရှိကြပါဘူး။တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့လက်နက်ကြီးတွေပစ်ခတ်ပြီးတော့ဝင်ရောက်လာတဲ့အတွက်ဒေသခံတွေဟာနေရင်တည်းကပျက်စီးတယ်မယူဆောင်နိုင်ဘဲနဲ့ထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ဒေသခံတွေကကူညီပေးနေသူတူကပြောပါတယ်။
အမီးကစိုက်ပွဲမဖြစ်ဘူးဟိုဟာဂျွာရဲဟိုလက်မကြီးတွေ60မမကြီးနဲ့ပြည့်အဲ့လိုမျိုးတွေပြည့်ပြီးတော့မှဂျွာရဲဟိုဝင်တော့ဒီလူတွေကကြောက်တော့ကြတော့အကုန်လုံးဖတ်ပြီးအကုန်လုံးကြတော့ဘာဖြစ်စီမှဂျီမတော်နိုင်ရတနာဝေး
ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်တပ်နဲ့နှိစက်တဲ့ဒေသခံတွေဦးဖမ်းဆီးခံမှုနဲ့ပတ်သက်လို့လည်းဒေသခံကာဝေးအဖွဲ့တွေဘက်ကသုံးတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးလက်ရှိမိလောင်သွားတဲ့နေ59လုံးကဒေသခံတွေဟာအကူအညီတွေလိုအပ်နေပြီးတော့နီးစပ်ရာကြီးရွာဖုံးကြီးကျောင်းတွေမှာနေထိုင်နေကြရပါတယ်။အချို့ဒေသခံတွေကလည်းစစ်တပ်ကနောက်တစ်ချိန်မီးရှို့လာမှဆိုတဲ့အတွက်မန္တလေးမြို့ကိုပြောင်းရွှေ့နေထိုင်ကြရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။